ซีเรียเนี่ยอีรานနိုင်ငံတွေအတွင်းကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေတဖြည်းဖြည်းလွတ်လွတ်ဆုံးရှုံးလာနေတာကြောင့်အခွင့်အရေးရှားပါမှုနဲ့ရင်ဆိုင်နေရတဲ့ IS အစ္စလာမစ်စစ်သွေးကြောအဖွဲ့ဟာရရပစ္စည်းတွေကိုထုတ်ရောက်နေကြတယ်လို့အီရတ်အစိုးရအရှိနေတွေကပြောပါတယ်သူတို့ရဲ့စစ်စင်ရေးတွေဆက်လက်လှုပ်ဆောင်နိုင်ရေးအတွက်အမြတ်ဆုံးအမြန်ရနိုင်မယ့်ပစ္စည်းတွေကိုအီရတ်ဈေးတွေထဲမှာရောင်းချနေကြတဲ့အကြောင်းဖမ်းမိထားတဲ့ IS အဖွဲ့ဝင်တွေကထွက်ဆိုခဲ့တယ်လို့အစင်းမြင့်အီရတ်တရားစီရင်ရေးအဖွဲ့ကရှင်းနေတယ်ကပြောပါတယ်။နေမြေတွေမဆုံးရှုံးခင်တုန်းကတော့ရေနံနဲ့တဘာဝတောင်းွေတွေကိုမောင်ခိုဈေးမှာရောင်းချပြီးတန်ပေါင်းများစွာသောအမေရိကန်ဒေါ်လာတွေ IS အဖွဲ့ရရှိခဲ့တယ်လို့သူတို့ထိန်းချုပ်ထားတဲ့နေမြေတွေအတွင်းတင်းကျပ်တဲ့အခွန်ကောက်ခံမှုတွေကတစ်ဆင့်လဲသူတို့အတွက်ဘဏ္ဍာငွေတွေရရှိခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့က IS အဖွဲ့ရဲ့ရေနံတင်ကားတွေနဲ့ရေနံတုံလောင်ယုံတွေကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်2015ခုနှစ်လောက်တုန်းကရင်နံကနေရရှိတဲ့ဝင်ငွေတစ်လမှာဒေါ်လာတန်း80လောက်ရှိကြရာကအခုတော့အဲ့ဒီဝင်ငွေရဲ့90ရာခိုင်နှုန်းလောက်လျော့ကျသွားပြီလို့အမေရိကန်ဗန္ဓာရေးဌာနနဲ့အီရတ်အရာရှိတွေကပြောပါတယ်။သူတို့သိမ့်ပိတ်ထားတဲ့နေမြေတွေလက်လွတ်ဆုံးရှုံးကုန်တဲ့အတွက်လဲဒေသခံတွေထံကအခွန်ကောက်ခံဖို့ IS အတွက်အခက်အခဲတွေရှိလာနေပါတယ်။ဗန္ဓာငွေနှဲလာနေတဲ့ IS အဖွဲ့ဟာတချို့ဒေသတွေကသူတို့တပ်ဖွဲ့ဝင်တွေကိုလှစာပေးနိုင်ခြင်းမရှိတော့ဘူးလို့လဲဆိုပါတယ်။